နိုင်ငံရေးတက်ကြွလှုပ်ရှားသူတွေရဲ့အမှုတွေလိုက်ပေးနေတဲ့ရှစ်နေဒေါ်ရွတ်နုအောင်ကို1015နှစ်ပြည့်တန်းချမှတ်ပါတယ် HIV AIDS ဝေဒနာရှင်တွေကိုကူညီပေးနေတဲ့ NAC ဂေဟာတာဝန်ခံကိုရာဇာကိုလည်းထောင်ဒဏ်3နှစ်ပြည့်တန်းချမှတ်ပါတယ်ဒီအပိုင်းအတွင်းမှာပဲနိုင်ငံရေးနဲ့ဆက်ဆက်တဲ့အမှုတွေကိုဇက်တိုက်ဆိုသလိုထောင်ဒဏ်တွေချမှတ်နေတာပါဒီအကြောင်းရန်ကုန်ကမေးမြန်းပြဖို့ထားတဲ့တဲ့တင်ကိုတော့အလိမ္မာကပြောပြမှာပါခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရအဖွဲ့ဝင်ဟောင်းတွေရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့တရားလွှတ်တော်ရှင်နေဒေါ်ရွတ်နုအောင်ကိုဒီကနေ့မနက်ပိုင်းအိုးပိုထောင်နေတရားရုံးကနေပုံမှန်90ညအကြမ်းဖက်မှုတွေအတွက်ငွေကြေးထောက်ပံ့မှုဆိုင်ရာပြစ်မှုနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်15နှစ်ချမှတ်လိုက်တယ်လို့သူနဲ့နေဆက်သူတူက VOA ကိုအတည်ပြုပါတယ
်90ညအကြမ်းဖက်90ညနဲ့15နှစ်ချလိုက်ဒီကနေ့ဒီနေ့လည်းပဲရှိတယ်ဟိုကျမ်းမာရေးတော့ဘာမှဖြစ်တယ်လို့တော့မပြောဘူးမကြားရဘူး
တရားလွှတ်တော်ရှင်နေဒေါ်ရွနုအောင်ဟာစွဲချက်အမျိုးမျိုးနဲ့ရင်ဆိုင်နေရတဲ့မန္တလေးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်မန္တလေးတိုင်းအစိုးရဝန်ကြီးဦးစာနီအောင်ရဲ့အမှုရဲ့အပြင် NLD ပါတီနိုင်ရကဦးဝင်းထရံအမှုရဲ့အတွက်လည်းလိုက်ပါဆောင်ရွက်ပေးခဲ့မှုပါတယ်။တရားလွှတ်တော်ရှင်နေဒေါ်ရွနုအောင်ကို2022ခုနှစ်ဧပြီလ28ရက်နေ့ဒေါက်တာစောမြင့်မောင်ရဲ့တရားရုံးချိန်အပြီးမှာစစ်တပ်ကဖမ်းဆီးခဲ့တာဖြစ်ပါတယ်။တဆက်ထဲမှာပဲ HIV AIDS ဝေဒနာရှင်တွေကိုစောက်ရှောက်ပေးတဲ့ရန်ကုန်တိုင်းတောင်တကုန်မြို့နယ်က NAC ဂေဟာရဲ့တာဝန်ခံကိုရာဇာကိုစစ်ကောင်စီကဆွဲဆိုထားတဲ့အကြမ်းဖက်ပုံမှ52ခန်းငယ်နဲ့ထောင်ဒဏ်3နှစ်ချမှတ်လိုက်တယ်လို့သူရှင်တွေကပြောပါတယ
်3နှစ်ချလိုက်တယ်ဗျဟို90ညနဲ့ဆွဲလိုက်တယ်ဆွဲပြီးတော့52ခန်းငယ်နဲ့ပြောင်းလဲပြီးအမိန့်ချပေးလိုက်တယ်ကျမကြီးကတော့ကောင်းတယ်ဗျအကြီးကတက်မတက်ကတော့သူနဲ့သူမိသားစုတိုင်ပင်ပြီးတော့မှပဲကျွန်တော်တည်ရမယ်ဗျဆိုတော့ဒါတရားရုံးကဆွဲဆိုတဲ့ပုံမှားချက်ကိုသူပေါ်ပေါက်တယ်လို့မြင်တဲ့အတိုင်းကြောင်းလဲပြီးချပေးတာပေါ့ဗျကျွန်တော်တို့ဘက်ကတော့သူမိသားစုဘက်ကတော့အကြီးကတက်ချင်လဲတက်လို့ခွင့်ရရတာပေါ့နော်တရားရုံးအမိန့်တစ်ခုအတီးဖြစ်နေစင်မှာကျွန်တော်ကတော့တရားနဲ့မတရားပြောနေခင်းရင်တာပေါ့နော
်အကြမ်းဖက်ပုံမှား50နှစ်ခန့်ငယ်ဆိုတာအကြမ်းဖက်မှုတွေကိုတည်တည်နဲ့တည်င်းမပေးပဲထိန်ချန်ထားတယ်ဆိုပြီးဆွဲဆိုတဲ့ပုံမှားဖြစ်ပါတယ်မူလကသူ့ကိုအကြမ်းဖက်မှုကိုငွေကြေးထောက်ပံ့တယ်လို့ဆွဆွဲပြီးအကြမ်းဖက်မှုပုံမှန်90ညနဲ့တရားစွဲဆိုထားရကနေအခုလိုပုံမှန်ပြောင်းလဲတရားစွဲဆိုပြီးထောင်ဒဏ်ချမှတ်ခဲ့တာဖြစ်တယ်လို့သူရှင်တွေကပြောပါဗျ။ဒီအပိုင်းမှာတော့ပုံမှန်အမျိုးမျိုးနဲ့စွဲဆိုဖန်ဆီးထားတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့သူတို့ကိုအကူအညီပေးသူတွေကိုထောင်ဒဏ်တွေအတိအသင့်ချမှတ်နေပါဗျ။မနေ့ကလည်းရန်ကုန်မြို့ဘူတထောင်44လမ်းဖြစ်စဉ်ကဖမ်းဆီးခံလူငယ်တွေကိုအင်းစိန်ထောင်တွေတရားရုံးကနေနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။ထောင်ဒဏ်ချမှတ်ခံရသူ9ဦးထဲမှာမတ်ပိုးကြော်ကြော်ခန်းဆိုတဲ့အမျိုးသမီးငယ်တဦးလည်းပါဝင်ပါတယ်။ကျန်တဲ့အမျိုးသား6ဦးထဲမှာလူငယ်5ဦးကတော့ဖြစ်စဉ်မှာဖမ်းဆီးခံရသူတွေဖြစ်ပြီးနောက်ထပ်အမျိုးသား2ဦးကတော့အငှားရင်ပေါင်းဖြစ်တယ်လို့နှီးဆက်သူတွေကပြောပါတယ်။ဒီလူငယ်တွေကိုတော့ပောက်ကွဲစေတတ်တဲ့ဝိတုပစ္စည်းများအဥပဒေပုံမှ9နဲ့ထောင်ဒဏ်9နဲ့ဆက်ဆက်ပုံမှဖြစ်တဲ့ပုံမှ3မြင်းဆောင်6နဲ့ထောင်ဒဏ်9နှစ်တို့ကိုတီးချအမိန့်ချတာမို့တယောက်ကိုထောင်ဒဏ်12နှစ်အတိတ်ကြခံရမှာဖြစ်ပါတယ်အငားရမောင်အမျိုးသားကတော့ပောက်ကွဲစေတတ်သောဝိတုပစ္စည်းများအဥပဒေပုံမှ3မြင်းဆောင်6နဲ့ထောင်ဒဏ်9နှစ်ချမှတ်ခံရတယ်လို့သိရပါတယ်ပြီးခဲ့တဲ့2021ခုနှစ်ဩဂတ်လ10ရက်ကပို့တထောင်44လမ်းကတိုက်ခန်းတစ်ခုကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနင်းခဲ့လို့တိုက်ပေါ်ကနေလူငယ်တချို့ခုံချခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာလူငယ်2ဦးဖြစ်တဲ့ကိုဝေဇော်ဖြိုးနဲ့မဝင်းဝင်းမြစ်ခေါ်ပန်းသီးတို့ကတော့နေရာမှာတည်ဆောင်းသွားခဲ့တာပါ။နိုင်ငံရေးအကျဉ်းသားများကူညီစောက်ရှောက်ရေးအသည် AAPB ရဲ့စီရင်အရာ2021ခုနှစ်အာဏာသိမ်းချိန်ကစ2022ခုနှစ်ဒီဇင်ဘာလ28ရက်နေ့အထိတိုင်ဖမ်းဆီးခံရသူစုစုပေါင်း 16,000 ကျော်ရှိပြီး 13,000 ကျော်ဟာအကျဉ်းထောင်တွေထဲရှိနေသေးပဲလို့ဖော်ပြထားပါတယ်ရှင်။